င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်ဩဂုတ်လ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်မှာဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American နဲ့ Canada တောင်းဝင်ရှိသူတွေကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိ Washington မှာတည်ဆိတ်ဆွေးနွေးနေပါတယ်ဒီခါပြည်နယ်မှာ Ranger Mosley နေပေါ်လူမျိုးတွန်းလောက်အောင်လူခွင့်ချုပ်ပေါင်းမှုတွေကျွလွန်နေကြောင်းပြည်သူ့ကစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာအစိုးရတောင်းဝင်ရှိသူတွေကပယ်ချလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာရည်ထဲမှာတော့ American ပြည်ထောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာ American ကပြောဆိုလိုက်တဲ့အပေါ်
US ရဲ့တွေ့ရှိချက်တွေကယူရဲ့တူတူပဲထပ်တူပဲပြောရင်နော်အဲ့ဒါကိုဒီမှာအစိုးရအနေနဲ့ကဒီဥစ္စာကိုပြန်ချ
ရခိုင်ရေးကဲခတ်ဒေါက်တာခင်ဇော်ဝင်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူစွာချောင်းရီလောင်တမန်ရဲ့အကျိုးပဲ့သွားတဲ့ရေဘိုလွဲကစီးလာတဲ့ရေတွေကြောင့်ဒီကနေ့မနေ့ရန်ကုန်မန္တလေးအမြင်လမ်းမှာရေကျော်မှုတွေရှိခဲ့တဲ့အကြောင်းမြန်မာကျပ်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကစူးစမ်းခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်စံချိန်ချိုးနေစေဖြစ်လို့ဈေးကွက်ရဲ့ရိုက်ခတ်မှုတွေအကြောင်းသုံးသပ်ပြောဆိုထားကြတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြပါအောင်ရှင်
မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်အစားထိုးဖို့ကြိုးပမ်းနေချိန်မှာပဲအဖွဲ့ဝင်အမေရိကနဲ့ကနေဒါနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကနဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်တွေရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့မနေ့တုန်းကတွေ့ဆုံခဲ့တဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Christian Freeland ကတော့အစောပိုင်းဆွေးနွေးမှုတွေမှာလုံးမင်းအပြူသဘောဆောင်တဲ့အကြောင်းပြောဆိုထားပြီးအသေးစိတ်တွေကိုတော့ဒီနေ့မှဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူညီချက်မှာမက္ကဆီကိုနိုင်ငံဘက်ကကားထုတ်လုပ်ရေးလုပ်ငန်းမှာရရှိမဲ့ခံစားခွင့်တွေကြီးကြီးမားမားရှိနေတာတွေ့ရတဲ့အတွက်ကနေဒါနိုင်ငံအတွက်အလားအလာကောင်းလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းကနေဒါနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားသဘောတူထားတဲ့ NAFTA သဘောစာချုပ်အရမတော်ရင်တဲ့နှုတ်ထွက်ပစ္စည်းတွေပေါ့ခွန်ကောက်ခံမှုနဲ့ပတ်သက်လို့ကာလကြာရှိကနေဒါနိုင်ငံနဲ့အငင်းပွားနေတာတွေကိုတော့ဘယ်လိုဖြေရှင်းမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဝါရှင်တန်မှာရှိနေစေဖြစ်တဲ့မက္ကဆီကိုကုန်သွယ်ရေးကိုယ်စားလှယ်နဲ့လည်းကနေဒါနိုင်ငံခြားရေးဝန်ကြီးတွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားရရှိထားခဲ့တဲ့သဘောတူညီချက်ကိုအသေးစိတ်ဆက်လက်ညှိနှိုင်းရအောင်မှာဖြစ်ပေမဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်လက်တီဇာကတော့စက်ပြုံးမွေးမြူရေးလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာအလုပ်ကံတွေဖန်တီးပေးပြီးနိုင်ငံစလုံးအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တည်းရဲ့ဖြစ်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလည်းပြောဆိုထားပါတယ်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပြန်ပြီးတော့အင်အားကောင်းလာနေတဲ့ IS Islamic အစွန်းရောက်အကြမ်းဖက်သမားတွေကသူတို့လက်လွတ်ခဲ့ရတဲ့ Caliphate Islam ဒေသပြန်ပြီးတော့ထူထောင်ဖို့ကောင်းကောင်းနေရာယူထားပြီးဆိုတဲ့ American စစ်ဌာနချုပ် Pentagon ရဲ့ခန့်မှန်းပြောဆိုချက်ကို American ထိပ်တန်းစစ်ဘက်အရာရှိသူကပယ်ချလိုက်ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစီရင်ခံစာတွေကခန့်မှန်းဖော်ပြချက်တွေအရ IS တို့ဟာသူတို့ထိန်းချုပ်ခဲ့တဲ့နယ်မြေတွေလက်လွတ်ခဲ့ရပေမဲ့အီရန်နဲ့ဆီးရီးယားမှာ IS တပ်ဖွဲ့ဝင် 2,000 ကနေ 3,000 ထိရှိနေသေးတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအစီကီယင်ခန်စာတွေကိုပူရဲစီဦးစီးမြအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့မရိန်တက်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကလည်းမခံပါဘူး။ IS တိုက်ခိုက်ရေးသမားတွေ 3,000 လောက်ထိရှိနေသေးတယ်ဆိုတဲ့အချက်ကိုသူ့အနေနဲ့မယုံကြည်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒီနစ်နဲ့ပင်နဂွန်စစ်ဌာနချုပ်မှရှာရှာပါပါပူရဲလုပ်တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်မှူးကြီးဒန်ဖော့ဒ်ကပြောဆိုသွားတာပါ။Euphrates မြဝန်ဒေတာမှာရှိနေသေးတဲ့ချင်းချောင်းမတွေကိုအယုံဆိုင်လောက်ကိုင်းနေပြီးတော့အီရန်နိုင်ငံထဲမှာ IS တို့အ ਨੇ အချင်းရှိနေသေးတယ်ဆိုတာကိုသိပေမဲ့အရင်တုန်းကလိုအင်အားကောင်းနေသေးတယ်ဆိုတာမဖြစ်နိုင်ဘူးလို့လည်းပြောပါရယ်ဒီအစီရင်ခံစာတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့တာပါကာကွယ်ရေးဌာနရဲ့ကိန်းဂဏန်းတွေကိုကူကားထားတဲ့အထွေထွေစုံစမ်းရင်းမှုရဲ့အစီရင်ခံစာမှာတော့ IS တပ်ခိုက်ရေးသမားတွေကအီရန်မှာ 18,000 ဆီးရီးယားမှာ 13,100 ကနေ 14,500 အထိရှိနိုင်တယ်လို့ဖော်ပြထားပြီးအမေရိကန်စစ်စင်ရေးဒေတာတွေမှာရှိနေတဲ့ IS တွေက 4,000 ကနေ 6,000 လောက်သာရှိတယ်လို့လည်းဆိုထားပါရယ်
မြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပိုင်းချမှာပဲတောင်ကိုရီးယားနဲ့ပူးတွက်စည်းရေးလက်ချက်မှုတွေရှင်းနေတဲ့ပြန်ဆောက်ကိုစဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိစ္စရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေဦးရဆန်ဆန်ကတိပေးခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွက်စည်းရေးလက်ချက်မှုတွေကိုဆိုင်းငံ့ထားမယ်အကြောင်းရုတ်တရက်ကြေညာထားတာပါ။ မြောက်ကိုရီးယားပေါ်ယုံကြည်မှုကိုပြသတဲ့အနေနဲ့ဒီနှစ်နွေရာသီမှာပူးထွက်စည်းရေးလေ့ကျင့်မှုကိုဆန့်ကန့်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရပ်ဆိုင်းမှုကြေပြေးထားတာမဟုတ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီး James Mattis ကပင်တဂွန်စစ်ဌာနချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်နောက်ထပ်စည်းရေးလေ့ကျင့်မှုတွေကိုဆန့်ကန့်မှုအစီအစဉ်မရှိတဲ့ကြောင်းလဲပြောဆိုခဲ့တာပါဇွန်လထိပ်သီးဆွေးနွေးပွဲအပြီးမှာတော့စင်ကူနိုင်ငံမှာရရှိခဲ့တဲ့သဘောတူညီချက်ဟာသမိုင်းဝင်အောင်မြင်မှုတစ်ရပ်ဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအဆုံးသတ်ပြီဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတိုးတက်မှုအနေချင်းတွေအပြန်လည်အနေနဲ့ဖိတ်ဆို့တန်ခတ်မှုတွေကိုလျှော့ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တယ်လို့အရေးယူမှုတွေလျှော့ဖို့မပေးခင်နျူကလ িয়ার လုပ်ငန်းတွေအားလုံးရပ်ဆိုင်းဖို့အမေရိကန်ရဲ့တောင်းဆိုချက်တွေကိုမြောက်ကိုရီးယားကငြင်းဆန်ခဲ့ရတာကစစ်ဆန်ညှိနှိုင်းမှုတွေမှာရှေ့မတွန်းနိုင်ပဲဖြစ်နေရတဲ့အကြောင်းသမ္မတထရန့်ကမကြသေးခင်တုန်းကပဲအတိအမှတ်ပြုလက်ခံပြောဆိုခဲ့တာပါဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်တဲ့မြောက်ကိုရီးယားကိုတောင်းရောက်မဲ့အစီအစဉ်ကိုလည်းဖျက်ခဲ့ရပါတယ
်ပြီးခဲ့တဲ့စနေနေ့ကကွဲလွန်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲအခမ်းအနားကိုအရီဇိုနာပြည်နယ်မှာဒီကနေ့စတင်ကျင်းပပါတယ်ဂျွန်မက်ကိန်းဟာအရီဇိုနာပြည်နယ်လွှတ်တော်ကိုစားပြုလွှတ်တော်အမတ်အဖြစ်နှစ်ပေါင်း30ကျော်ကိုစားပြုခဲ့သူဖြစ်ပါတယ်ပြည်နယ်မြို့တော်ဖီနစ်ကလွှတ်တော်မှာဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုတည်တံ့အခမ်းအနားနဲ့အောက်မေ့ဂုံမြို့ချမှာဖြစ်ပြီးနောက်ပိုင်းမှာတော့အများပြည်သူတွေကိုလာရောက်ကာရဝဲပြုခွင့်ပေးမှာဖြစ်ပါတယ်ဇာပနာအခမ်းအနားကိုအရီဇိုနာမှာသတင်းပတ်ကုန်အထိကျင်းပမှာဖြစ်ပြီးမနက်ဖြန်ကြာရာတွင်နေမှာတော့ဂျွန်မက်ကိန်းရဲ့မိသားစုဝင်တွေမိတ်ဆွေတွေအဆိုရတာဝန်ရှိသူတွေနဲ့အတူဖီနစ်မြို့မှာပဲအများပြည်သူတွေတက်ရောက်တဲ့ဇာပနာအခမ်းအနားကျင်းပမှာပါတောက်ကြာနေမှာတော့မြို့တော်ဝါရှင်တန်မှာလွတ်တော်အမတ်ဂျွန်မက်ကိန်းရဲ့အောက်မေ့ဂုံပြုပွဲကျင်းပပြီးသူ့ရဲ့ရုပ်အလောင်းကိုလွတ်တော်အဆောက်အုံထဲမှာထားရှိမှာပါဝါရှင်တန်ဒီစီက National Cathedral မှာစနေနေ့ကျင်းပမဲ့ဇာပနာအခမ်းအနားမှာတော့သမရဟောင်းတွေဖြစ်ကြတဲ့ Barack Obama နဲ့ George W. Bush တို့ကချီကျူးဂုံပြုစကားပြောကြမှာဖြစ်ပါတယ်မက်ကိန်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာ Maryland ပြည်နယ် Annapolis ကသူတက်ရောက်ခဲ့တဲ့ American ရေတပ် Academy မှာမြုပ်နှံမှာဖြစ်ပါတယ်ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာနဲ့အသက်83နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် You American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပို့ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ခဲ့တဲ့ပြည်ပကတိအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းလောင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေးရကပယ်ချလိုက်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေတဲ့တက်မတော်ကော်ဝေးဦးစီးချိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိတန်းခေါင်းဆောင်6ဦးကိုလူမျိုးတွန်းတပ်ဖြတ်မှုလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးဖို့လဲကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီမှာဆွေးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့အချက်လက်ရှာဖွေရေးအဖွဲ့ဆေလွတ်ဖို့တာဝန်ပေးခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမြန်မာဆွေးရကလက်ခံမထားကြောင်းဒီကနေ့ထုတ်ဆွေးရပိုင်းသတင်းစာတွေမှာပြောဆိုထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာသံဝန်ကမှားယွင်းတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ဖြေရှင်းနိုင်မှုမြန်မာဆွေးရကစုံစမ်းရေးကော်မရှင်တခုဖွဲ့စည်းထားတဲ့အကြောင်းလည်းပြောဆိုထားတာပါကံပြင်းနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတည်းလူညိုရေးကိစ္စကံတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုနေတာဖြစ်ပါတယ်မြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံကတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူခွေရေးချိုးဖောက်မှုတွေကျွလွန်နေတာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုလည်းဖော်ထုတ်ရေးရမှုတွေရှိခဲ့ကြောင်းလည်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျွလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လောက်ရတွေကိုဟန်တာနိုင်တဲ့အာဏာတွေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက်မှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတော့တန်ရမရှိဘူးလို့လည်း Writers သတင်းထောက်တယောက်ရဲ့အမေကို Mitch McConnell ကဖြေကြားသွားပါတယ်။လုံခြုံရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလဲရူဟင်ဂျာအရေးအမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးရေးမှုတွေရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီသတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကန့်ညင်မှုရှိတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ် Nikki Haley ကပြောပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရူဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေမကအုပ်စုလိုက်မတိန်ကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတ နင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့တောင်းဆိုထားတာပါဒီလိုကြမ်းကြုတ်ရက်ဆက်တဲ့လိုရတဲ့အတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဘက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အထိလွှတ်အခွင့်အရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားသလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းအတိမမပြုပါဘူး
American by Puerto Rico ကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတဲ့ Hurricane Maria တိုက်ခတ်မှုကြောင့်တည်ဆုံးသူရေထွက်ဟာ 3,000 နီးပါးရှိခဲ့ကြောင်းလေ့လာတွေ့ရှိချက်တစ်ခုကဖော်ပြလိုက်ပါတယ်။တည်ဆုံးသူ64ယောက်သာရှိကြောင်းဒေသခံအစိုးရကပြီးခဲ့တဲ့ဒီဇင်ဘာလတဲ့ကြေညာထားပေမဲ့တည်ဆုံးသူဒီကိန်းကနေတဲ့46ဆကြောင်များနေတဲ့အကြောင်းတရားလွတ်လပ်တဲ့လေ့လာချက်တည်းရဲ့မနေ့ကတော့ထုတ်ပြန်ချိန်မှာဖော်ပြထားတာပါ။မွန်တန်းသင်ခဲ့ပြီးတဲ့နောက်ဆိုးရတဲ့အခြေအနေတွေအောက်မှာထိခိုက်သေးဆုံးသူစင်းကိုအပြည့်အဝကောက်ယူနိုင်တဲ့အခြေအနေမျိုးမရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။အဆိုအရဆုံးအခြေအနေတွေကျေဝနိုင်တယ်ဆိုတာကိုမျှော်မှန်းထားမယ်သင်္ကန်းစာတရားဖြစ်တဲ့အကြောင်းလည်းအုတ်ချွေမှုရီကာလိုဇဲလိုကပြောဆိုခဲ့တာပါ။ဟာရီကိန်းမွန်တန်းကိုရင်ဆိုင်ဖြစ်ရှင်းနိုင်အောင်လေ့လာမယ့်ကော်မရှင်တရားကိုဖော်စီထားပြီးရှေ့နာကမှမွန်တန်းနဲ့ကျေဝတဲ့ကအန်ရရှိနေတဲ့သူတွေကိုလည်းစီရင်ပြုစုထားမှဖြစ်တဲ့အကြောင်းလဲအုတ်ချွေရည်မှုကပြောဆိုခဲ့ပါတယ်။တကယ်တည်ဆုံးသူအရေးအတွက်စီရင်တဲ့ထွက်ပေါ်လာပြီးနောက်အုတ်ချွေရည်မှုကိုကူညီဖို့လဲသမရအင်ပြူတော်ကကန့်လန့်ခဲ့တာပါ။ပေါ်တိုရီကိုကျွန်းမှာအခြေခံစောင့်တွေးနေနေအကြီးအကျယ်ဖြစ်စီခဲ့တဲ့အထိဟာရီကိန်းမာရီယာတက်ခတ်ခဲ့ပြီးတဲ့နောက်တည်ဆုံးသူအရေးအတွက်နဲ့ပတ်သက်လို့လဲအငင်းပွားစရာတွေပေါ်ပေါက်ခဲ့ပါတယ်။မုန်တိုင်းတန်ကြောင့်လူပေါင်းထောင်နဲ့ချီအိုးအိမ်ဆုံးခွာခဲ့ကြရတယ်လို့လရီနဲ့ချီတည်ဆင်မီပြက်လက်မှုတွေနဲ့လဲကြုံခဲ့ရတာပါ။နောက်တစ်ချိန်အင်အားဖြင့်မုန်တိုင်းကျောင်းရတဲ့အခါမျိုးမှာပေါ်တိုရီကိုကျွန်းဟာအန်ဒီယန်ရှိတဲ့ခြေနေမှာရှိနေစေဖြစ်တဲ့အကြောင်းလဲအုတ်ချွေမှုရိုဇယ်လိုကမနေ့တုန်းကပဲသတိပေးပြောဆိုထားပါတယ်
။တောင်ဆူဒန်နိုင်ငံရဲ့ဆိုးဝါးလာတဲ့ငါးနှစ်ကြာပြည်တွင်းစစ်ကြီးအဆုံးသတ်စေမဲ့ညီချင်းရဲ့သဘောတူညီချက်နောက်ဆုံးမူချက်မှာလက်မှတ်ထိုးဖို့တောင်ဆူဒန်သဘုံကောင်းဆောင်ရစ်မချာကဆုံးဖြတ်လိုက်ကြောင်းဂျားနယ်ညီနိုင်သူတယောက်ကပြောပါရယ်ဒီလအစောပိုင်းတုန်းကတောင်ဆူဒန်သမ္မတဆယ်ဗာခီယာနဲ့အာနာမြဝေမဲ့သဘောတူညီချက်ကနအုပ်မူချက်မှာမချာကလက်မှတ်ရေးထိုးခဲ့ပေမဲ့ပြည်နယ်ရေးနဲ့နမိတ်အရင်းနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ထားတာရှိနေတာကြောင့်ပြန်လည်ပြင်ဆင်ထားတဲ့မူချက်မှာတော့လက်မှတ်ရေးထိုးဖို့ညင်ဆိုခဲ့ပါရယ်ဂျာရာပရင်နဲ့မှာတော့ဆူဒန်ဂျားနယ်ညီနိုင်သူတွေနဲ့အပြင်းထန်ဆွေးနွေးပြီးတဲ့အခါမှာမချာကလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်လိုက်ပါတယ်။တောင်အာဖရိကနိုင်ငံကိုပြည်နှံတန်းပေးခံခဲ့ရတဲ့မာချာဟာအခုအချိန်မှာတောင်ဆူဒန်အစိုးရရဲ့သူ့သမ္မတ၅ယောက်ထက်ကတယောက်ဖြစ်ပြန်ရောက်လာမှဖြစ်ပါတယ်။သမ္မတနဲ့တပုံကောင်းဆောင်တို့အကြားအာဏာအပြိုင်လွှတ်နေမှုတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုရဖို့မဖြစ်နိုင်ခဲ့တာတွေကြောင့်တောင်ဆူဒန်ပြည်သူထောင်ပေါင်းနဲ့ချီတည်ဆုံခဲ့ရပြီးတန်းနဲ့ချီလက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စုရဲ့စုံစမ်းတွေ့ရှိချက်တွေကကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့ကုလလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာ American ကထုတ်ပြောလိုက်တဲ့အပေါ်မြန်မာအစိုးရအနေနဲ့ဖုံးကွယ်ညှင်းပယ်မနေဘဲအပြစ်မှန်ကိုရင်ဆိုင်ပါလို့ရခိုင်အရေးဆောင်ကြည့်လေ့လာနေသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ရခိုင်အရေးဟာနိုင်ငံတကာရဲ့လုံခြုံရေးကိုချိန်းချောက်လာနေတယ်လို့လုံခြုံရေးကောင်စီမှစိုးရိမ်မကင်းပြောဆိုမှုတွေအပေါ်မှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံတခုရဲ့အရေးထက်ဒေတာရင်းလုံခြုံရေးကိုအလေးထားစဉ်းစားဖို့လိုအပ်လာပြီလို့အကြံပေးကြပါတယ်။မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်
။ဩဂုတ်လ28ရက်မနေ့အင်္ဂါနေ့ကကုလလုံခြုံရေးကောင်စီမှပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်တက်ရောက်တဲ့မြန်မာအရေးတကပွင့်ဆွေးနွေးပွဲမှာတော့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာသံမတ်ကြီးနီကီဟေလီကလည်းအမေရိကန်ဆိုရဘကစုံစမ်းတွေ့ရှိထားတဲ့ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွေချိုးဖောက်မှုတွေဟာလူကြားလို့တော့မကောင်းတဲ့ရာဇဝတ်ပြစ်မှုတွေဖြစ်ပြီးဒီစုံစမ်းချက်တွေဟာကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီတယ်လို့အမေရိကန်ကထုတ်ပြောလိုက်ပါတယ်။အခုလိုမျိုးနိုင်ငံတကာနဲ့ကုလကထောက်ပြပြောဆိုနေတဲ့ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေအပေါ်မြန်မာအစိုးရအနေနဲ့ငြင်းဆန်နေမဲ့အစားအဖြစ်မှန်ကိုရင်ဆိုင်ဖြေရှင်းတင်ပါပြီလို့ရခိုင်အရေးလေ့လာအကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကအခုလိုတိုက်တွန်းပါတယ်
။ဟို US ရဲ့ပြည်ထောင်ချက်တွေကယူရဲ့သူတွေပဲထပ်တူပဲပြောရင်နော်အဲ့တော့မြန်မာအစိုးရအနေနဲ့ကဒီဥစ္စာကိုပယ်ချပါလေဆိုတာကတော့ဟုတ်ပြီလောကအားချိသွားတယ်နော်ဆက်တော့ဒီအပြည်ဆိုင်ရာဖွဲ့စည်းတွေကနော်ဘန်ဂလားဒေ့ရှ်ကိုတွားပြီးထွေးထားပြီးအဲ့တော့မှမြန်မာအစိုးရအနေနဲ့ကဟိုလက်မခံနိုင်ဘူးဒီဥစ္စာကြီးကမှားနေပါတယ်နော်ဒါလေးပယ်ချပါလေဆိုလို့ရှိရင်တော့အရင်ကကွာဟောင်းဟောင်းများပြီးတော့ကိုယ်ကဆက်ဆက်တဲ့ဆိုလို့ကအများကြီးနော်ဆက်ပြီးရုပ်ပြုရုပ်တာဆိုတဲ့ဟာကလည်းဟုတ်ဆက်လို့ဆိုရင်ကွာအရင်ကပြမထင်ရှားနေပြီအဲ့ဒါကိုနေပြည်တော်မှာရှိတဲ့မြန်မာအစိုးရဆိုတဲ့အဖွဲ့တစ်ဖွဲ့ကပဲ 后保住年龄觉得这方法可能加上无所谓喏但学徒来高呢他高中了喏也有年三嘛是那个是那么乐谱是那么学校的都不会去了。
龙州一高级人马也顺利为马路啊来家我给他批的批的那个那个家也他那有也的那的哈亚呢古拉的马也要问及洛阿麦嘎迪新看咋把彻底呀啊库鲁罗尼亚穆斯林那个人马是这个啊天在毛头开的四星爷这个那个那个也年年也呢龙州一个亲戚那边路表述给他吧第一波马路人马那个那那啊库鲁可怕嘎把所以拉你的这大人龙州一个啥的个啊连呢他身上上月的米路古拉的马嘎တွင်မှုချုပ်ဟောင်းကော်ဖီအန်နဦးဆောင်နဲ့ရခိုင်ပြည်နယ်ကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ
်ကျွန်တော်တို့အနေနဲ့ကတော့လေဟိုဒီကိစ္စရဟာဟိုတိုင်းပြည်တပြည်နယ်နဲ့ဖြစ်နေတဲ့ကိစ္စမဟုတ်တော့ဘူး။ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်များဟာဒီရခိုင်လောလောဆယ်ဖြစ်တဲ့ကိစ္စမတိုင်ခင်ကလေးကဒုက္ခသည်တွေဟာဟိုကဘာအနှံ့ကိုရောက်နေကြတာရှိတယ်လေ။အဲ့တော့ဒီဒုက္ခသည်ပြဿနာနဲ့ဟိုတွဲဖက်ပြီးတော့ကဒီပြိပက္ခာကထန်ဆောင်လိုက်တဲ့အခါကျတော့ဒုစရာဒီအောင်စုတစ်ခုတည်းရဲ့အရေးမဟုတ်တော့ဘဲနဲ့အပြည်ပြည်ဆိုင်ရာရဲ့တိစ္ဆာဖြစ်သွားပြီလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မို့ကျွန်တော်တို့ကော်မရှင်ကလည်းအဲ့ဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဟိုအားလုံးစုစုစည်းစည်းနိုင်ငံပေါင်းစုံဝင်ပေါင်းပြီးတော့အခြေတစ်ခုရှာဖို့အတွက်လိုအပ်တယ်ဆိုပြီးတော့နိုင်ငံအားလုံးရဲ့ဟိုစုပေါင်းပါဝင်မှုကိုလည်းကျွန်တော်တို့ကတကြံတူထားတာရှိပါတယ်။ပြိပက္ခာရဲ့အခြေကိုရှာဖို့ပေါ့နော်။အဲ့တော့အခြေအနေပေါ်မှာမူတည်ပြီးတော့လေလံတန်းနဲ့တစ်ခုလည်းမဟုတ်ဘဲနဲ့အကောင်းဆုံးအခြေရအောင်ဒီပေါင်းစုံကိုကျွန်တော် all the option ကို open လုပ်ထားပြီးတော့ကကျွန်တော်တို့အခြေရှာမယ်ဆိုရင်တော့အကောင်းဆုံးလို့ပဲကျွန်တော်မြင်ပါလိမ့်မ
ယ်။ရခိုင်ပြည်နယ်ရဲ့အရေးဟာရေရှည်ဖြည့်ရှင်ရမယ်။တိမ်မွေ့နန်းနေတဲ့ကိစ္စရပ်ဖြစ်တယ်လို့ဖြစ်စဉ်တွေကိုလည်းအထောက်ထားခိုင်ခိုင်မာမာနဲ့ပြသဖို့လိုတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းသုံးသပ်ပါတယ်
။သူတို့ပြောနေတာတည်းကကျွန်တော်တို့မြင်ရတာကတော့တစ်ဖက်သက်ကြီးဆန်လွန်အားကြီးကြတယ်နော်။တစ်ဖက်သက်ကြီးဆန်လွန်နဲ့ဒီအများပြောနေတဲ့စကားတွေမှာဒီတက်မတော်ဘက်ကတော်တော်လေးကိုပေါ့နော်။ဒီမျိုးတုံးသက်ချက်တဲ့ကြည့်ကြရဲမတင်ကျင်းနေဆိုတော့အချက်လက်တွေကိုတော့တကယ်ကိုပေါ့နော်သူတို့တက်တဲ့အထောက်ထားပြဖို့လိုအပ်ပါတယ်နောက်တစ်ခုကလည်းအဲသူတို့ဒီလုံခြုံရေးပိုင်းနဲ့ပတ်သက်လို့ဟိုပြဿနာဖြစ်ခဲ့တဲ့နေရာမှာလည်းသူတို့တက်မတော်ခက်ကလည်းအပြစ်ပေးတဲ့လူတွေကိုလည်းသူတို့အပြစ်ပေးထားပြီးဖြစ်ပါတယ်အဲ့တဲ့ကြောင့်တကယ်ကျမတို့ရခိုင်ဘက်မှာဖြစ်ပေါ်တဲ့ဒီခင်းလူတွေကိုတက်တဲ့တိုင်းရင်းသားတွေအသက်ခံရတဲ့အာသာအဖွေးတွေကိုတော့မခေါ်ထုတ်နိုင်နေလေကျမတို့မြန်မာနိုင်ငံကကိုပဲဖိအားပေးနေတာကတော့လုံလုံအားကြီးပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင်
နိုင်ငံတကာနဲ့ကုလကရိုဟင်ဂျာလို့ခေါ်ဝေါ်ပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့သုံးလုံးနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေချိန်မှာပဲရခိုင်ပြည်နယ်ကလူခွေရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေကိုတော့လက်မခံကြောင်းမြန်မာအစိုးရကပြောဆိုထားပါတယ်။လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးမြန်မာအရေးဆောင်ရွက်မလဲဆိုတာကဘာကစောင့်ကြည့်နေကြောင်းလဲအမေရိကန်ပြည်ထောင်စုဘက်ကအဲ့ဒီအစည်းအဝေးမှာအလေးအနက်ထားပြောဆိုသွားခဲ့ပါတယ်ရှင်။
မဆုမွန်စုစည်းတင်ပြထားတာပါအခုတော့ရန်ကုန်မန္တလေးလမ်းပေါ်ဒီကနေ့မနေ့ရေကျော်ခဲ့လို့လမ်းပိတ်ထားရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ပဲခူးတိုင်းတောင်ငူခိုင်စွာချောင်းရေလောင်တမန်ရေရှမ်းပြီးဒီကနေ့မနေ့6နိုင်လောက်မှာရေပိုလွှဲနေရန်တစိမ့်တစ်ပိုင်းပဲ့ချခဲ့တာကြောင့်စွာမြို့အပါဝင်ရန်ကုန်မန္တလေးလမ်းပေါ်ရေလွှမ်းမိုးခဲ့ပြီးလမ်းပိတ်ထားခဲ့ရပါတယ်အခုရေအတော်ကျသွားပြီဆိုပေမဲ့ရန်ကုန်မန္တလေးအမြင်လမ်းမှာရှိတဲ့စွာချောင်းတရားရဲ့တချမ်းကိုတော့အသုံးမပြုနိုင်သေးပါဘူးယာယီတရားအစ်ကိုအမြန်ဆုံးထိုးဖို့ပြင်ဆင်နေတယ်လို့တရားဦးစီးဌာနကတာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်စွာချောင်းရီလောင်တမန်ရဲ့ကျိုးပဲ့သွားရဲ့ရေပိုလွှဲကစီးဝင်လာရဲ့ရေအကြောင်းဒီနေ့မနက်9နာရီလောက်မှာရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်လောက်မှာရေကျော်မှုရရှိခဲ့ပြီးစွာချောင်းကိုဖြတ်ကူးထားရဲ့တရားတချမ်းမြောက်ကိုတပေကွဲလောက်နှိမ့်ချသွားပါတယ်စောက်လို့ဝင်ကြီးဌာနရဲ့တရားဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကောင်းချိုက VOU ကိုအခုလိုရှင်းပြပါတယ
်။ဒီနေရာနဲ့တောက်လျှောက်ကျနေပြီးတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီစောက်ချပြီးတော့လုပ်ငန်းတွေပါတယ်ဆစ်ဆေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့အသေးစိတ်တော့သဘောဆိုမလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့အသေးစိတ်လုပ်ငန်းတွေကိုကျွန်တော်မလုပ်နိုင်ခင်စိုက်ကြားမှာတော့အဲ့ဒီကျွန်တော်ဘေးလီဒီလီယာထုတ်ပြီးတော့ပြေးသွားပါမယ်။ကျွန်တော်အလုံးရေဒီအလုံးညင်သွားပြီးရေတော့လည်းမရှိတော့ဘူးဆိုတော့ကျွန်တော်အဲ့ဒီအသေးစိတ်ဆစ်ဆေးတာလုပ်ပြီးတော့ကျွန်တော် check up တယ်ပေါ့နော်။ကျွန်တော်နေသွားတဲ့နေကြတယ် check up လုပ်ပြီးတော့ကြံတင်ပြီး strengthening ကြံလုပ်ပါမယ်ကျွန်တော် PDT 400ကျွန်တော်ထိုးပါမယ်
ဆိုးသွားကြတယ်ခုရန်ကုန်မှာဒီရန်ကုန်ကရန်ကုန်ကပီဒီတစီတော့တဲလာနေပါတယ်ခင်ဗျဆွာချောင်းကြီးလောင်းတမန်လက်ရှိမှာစိုးရင်စရာမရှိတော့ပေမဲ့လမ်းမန်းဆက်သွေးကြီးကတော့အခက်အခဲရှိနေရလို့စွာမျိုးဒေတာကန်တအုပ်ဖြစ်တဲ့ကိုလွင်ကပြောပါတယ်ရုပ်ဝါရှင်မကြောက်ပါဘူးနောက်ပြီးဝဲတော့ကြပါပြီဟုတ်တယ်ဆယ်မှာလည်းဒါကြပါပြီပေါ့ဒီတော့ကြပါပြီဟိုဆယ်နောင်ဖွဲ့လာဝင်ဖြစ်တယ်
Xiang Mandali, Mian Lama Jin, to Laha Malaysia, Jomu, Sigavare, Swami Pawinjin, Titagan, Adanago, Pedo Yago, Zibo, Shibyang Tavare, Shilang Tamane Masi, Jatuavi, Pedetra, Pema Tama, Tigamu, Mishila do Budo, Sabu, Mumu in a Samyawunji Tana, Tudia Mia, Don, Umu Tintonga, Piovare.
Do a Pitaga, Diluvia, do a Pema Taman being the Gondotaman, Sibi. I Gondotaman, Bema, Sidis, Piwiani, Ibuliani, Tradavoli. So Pema Taman, Obama, Tigamu, Mishiva. Chasing out of Manega, Ibulia.
ชาวเลมาเราจ่าเลยก็เลยกูนอกไปเนาะ2ปีเราจ่าไปแล้วตัวพี่กูญี่ปุ่นเลยจีถั่วตาของกูจะรอเนลาไปดูเปล่าเลยอ้าวกวนนี่เดิมมาวินเลยจีเลยพี่เกเรเซนายเวลาก็ตีอะไรตะเรียนยาตัวชาวเลมาเราจ่าเลยก็เลยกูนอกไปเนาะ2ปีเราจ่าไปดูตะเรียนยาชีตัวมูราพี่บัวบีจังงูนี่บิออเมียนลั้นไปทายาเฉยมันน่ะซ้อๆไปมาเว้ยกาเวออุซิจ่อปู่จ่อมูจิเมี่ยวไหลเนี่ยดุติยะตมตาปันทียูโดก็เลยตระณียาโหลายอกซิซิเก้บาเลยอเมียนลั้นไปนักก
ဆက်ပေးပါဦးမယ်။မြန်မာကျပ်ငွေတန်ဖိုးရက်စက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်ဆန်ချိန်ချိုးနေစေဖြစ်ပါတယ်။အစိုးရဘက်ကရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်သင့်ပြီဆိုတော့အကြံပေးချက်တွေရှိနေချိန်မှာပဲမြန်မာငွေကျပ်တန်ဖိုးဟာနိုင်ငံတကာငွေကြေးဈေးကွက်ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတော့တုံ့တက်ပြောဆိုမှုတွေလည်းရှိနေပါတယ်။ကိုသိန်းထိုက်ဦးစုစည်းတင်ပြထားပါတယ်ရှင်
။ကျပ်ငွေတန်ဖိုးကျတဲ့အချိန်ထဲမှာရွှေတစ်ချပ်သားကို10သိန်းနီးပါးဈေးဖြစ်လာပြီးလောင်စာဆီဈေးတွေလည်းတရရိပ်တက်နေတာကြောင့်အကျိုးဆက်ဖြစ်အခြေခံစားကုန်တွေအပေါ်မှာရိုက်ခတ်မှုတွေရှိလာပါလေမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုက္ခတာဥမောင်မောင်လက်ကတော့ပြည်တွင်းလုပ်ငန်းတွေမှာဒေါ်လာနဲ့ငွေပေးချေတာတွေမလုပ်ဖို့စီကံသတ်မှတ်ချက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ခံတွေ့ဖို့လိုမယ်ဆိုပြီး VOE ကိုပြောပါလေ
မြန်မာနိုင်ငံမှာ dollarization ဆိုပြီးတော့ဒီဒေါ်လာနဲ့အယောင်အဝယ်မပြုတ်လို့ရဘူးဆိုပြီးဗဟိုဘဏ်ကနှစ်ပေါင်းတော်တော်ကြာပါပြီအမိန့်ထုတ်ထားတာတွေရှိပါတယ်ဒါကသူတို့လိုက်နာခြင်းမရှိတာလေးတွေကိုတွေ့ရပါတယ်အာနာတီခြင်းမရှိတာလေးတွေကိုတွေ့ပါတယ်ဟိုများများဆဆကတော့ဒီလေးလက်မှတ်တွေဟိုလောက်တာတွေတော့ကြောင်းနေပါကြောင်းနေကအနည်းဆုံးဒေါ်လာ3000 5000အထိပြည်တွင်းမှာကြောင်းနေတာတစ်ခါတစ်ခါဒေါ်လာနဲ့ပေးချေရတာတွေတော်တော်များတဲ့အတွက်ဟိုနေရာတိုင်းမှာဟိုတော်တော်များများနေရာတွေမှာဒေါ်လာနဲ့ပေးချေရတာတွေဒေါ်လာနဲ့ငွေယူငွေသိမ်းတုံးနေကြတာပ
ါဩဂုတ်လ28ရက်ကနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့စီဝါရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့ခမ်းနားမှာလဲ UMFCCI ဘက်ကဒီကိစ္စကိုအလေးထားတင်ပြခဲ့ပါတယ်။ဘာလုပ်ငန်းဆိုင်ရာကြွမ်းကျင်သူအကြံပေးဦးရမင်းဦးကတော့ကျပ်ငွေတန်ဖိုးကျတာကိုထိန်းထားနိုင်ဖို့အစိုးရဘက်ကနီလန်ပေါင်းစုံနဲ့စူးစမ်းနေတယ်လို့မြင်တဲ့အကြောင်း VOE ကိုပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာငွေကြေးအတက်ကြာနဲ့ပြည်တွင်းငွေကြေးကစားမှုတွေရဲ့ရိုက်ခတ်မှုတွေကတော့ရှိနေဦးမယ်လို့သူကမြင်ပါတယ်။
အပူပန်ဘက်ကပူပန်လောက်ရမယ်ဒေါ်လာဒီဆွပ်နဲ့ထုတ်ပြီးတဲ့ပါပြီ။ပြီးခဲ့တဲ့ဘက်ကစပြီးစထုတ်ပြီးတာရှိနေပြီ။အဲ့လိုပဲစီမံခန္ဓာဘက်ကသူလုပ်ဆရာတွေရှိတာလုပ်တယ်စီဘကူတန်ဘက်ကလည်းသူလက်ရှိ re-export တွေကိုယာယီပိတ်တာတွေပါတယ်သူစလုပ်နေပြီအဲ့တော့အစိုးရဘက်ကတော့ action ကတော့စသွားနေပါပြီဒါပေမဲ့ပြင်ပကဒီနိုင်ငံတော်ငွေကြေးအတက်အကျပုံမူတည်ပြီးတော့ဒေါ်လာဈေးအတက်အကျတော့ရှိနေအောင်ပါပဲဒီထဲမှာလည်းအခုဒီရပိုင်းဈေးပြန်တက်တာဆိုရင်တကယ်ဈေးတက်ချင်လို့တက်တာလားဒါမှမဟုတ်ဥမာ UN အစည်းအဝေးကထွက်တဲ့ဆက်သတင်းကိုခြင်ပြီးတော့မှဒေါ်လာဈေးကိုဝင်ကစားတာလားဒါမျိုးလေးတွေကျွန်တော်တို့မှရှိတတ်တယ်အောင်ဈေးချောင်းတော့မလုံနိုင်ဘူးဒါပေမဲ့တက်တင်တာတဲ့ပုံမတက်အောင်ပဲကျွန်တော်တို့ထိန်းထားလို့ရမှာ
နိုင်ငံတကာအခြေအနေလေးလာသုံးသက်သူတူဖြစ်တဲ့ဥမမောင်စိုးကတော့မြန်မာကျပ်ငွေတန်ဖိုးဟာကမ္ဘာနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေရဲ့ရိုက်ခတ်မှုကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးလို့သုံးသက်ပါတယ
်တရုတ်နဲ့ကျွန်တော်တို့ဗမာပြည်စီးပွားရေးကတော်တော်ဆက်နွယ်နေများပါတယ်လောလောဆယ်တရုတ်ငွေစည်းကျနေဗမာငွေစည်းတွေဆက်ကျဖို့အလားအလာရှိပါတယ်နောက်တစ်ခေါက်ဒီတရုတ်နဲ့အမေရိကန်နဲ့ကုန်သွယ်ရေး နဲ့ပတ်သက်ပြီးဆွေးနွေးမှုတွေမပြေလည်ဘူးထပ်ပြီးအခွန်တွေတိုးတယ်တုံ့ငွေကျတယ်ဆိုဘောင်ငွေကျတာတော့ဆက်ရှိနေလိမ့်မယ်လို့ထင်ပါတယ်ခင်ဗျ
မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ထိုးကြတာတွေကိုကာကွယ်ဖို့ဈေးကွက်ကိုထိန်းထားနိုင်မှုဆိုရင်အစိုးရဘက်ကအသုံးစိတ်လျှော့ချရေးပါဝင်ရေရှည်မှလှုပ်ဆောင်စရာတွေရှိနေတယ်လို့မြင်တဲ့အကြောင်း UMF CCI ဒုက္ခတာဦးမောင်မောင်လက်ကဆက်ပြောပါတယ
်အခုလက်ရှိဟိုကာလပေါက်ဈေးနဲ့တွက်ပြီးတော့ဒီဘတ်ဂျက်ကိုဆွဲဖို့လိုပါတယ်ဘတ်ဂျက်မှာအသုံးစိတ်တွေများနေတဲ့ဟာတွေကိုလျှော့ဖို့လိုပါတယ်ဒီချို့ project တွေကိုလည်းဟိုလျှော့ဖို့လိုပါတယ်ချို့ project တွေမှာဟို state owned enterprise လို့ခေါ်ပါတယ်နိုင်ငံပိုင်ဟိုလုပ်ငန်းတွေမှာလည်းရှုံးနေတဲ့ဟာတွေကိုဟိုရပ်တန့်ဖို့လည်းလိုပါတယ် export incentive တွေပေးဖို့ရဲ့နောက်တော့ဟို rebate တွေပေးဖို့ပါဖို့ကျွန်တော်တို့အကုန်လုံးပေးထားပါတယ်ပြောထားပါတယ
်အမေရိကန်ငွေလဲလုံးပြင့်တက်နေတဲ့အတွက်နိုင်ငံပေါ်ထိခိုက်မှုတွေကိုအ ਨੇ ဆုံးဖြစ်အောင်ပြည်ထောင်စုအစိုးရအဖွဲ့ကဘာတွေဆောင်ရွက်ထားသလဲအခြေအနေတွေနဲ့ပတ်သက်လို့ပြည်သူတွေကိုပို့ပွင့်လင်းလင်းချပြဖို့မနေ့ကပြည်ထောင်စုလွှတ်တော်အတွင်းမှာမှတ်ချက်ပြီးတင်ပြမှုတွေရှိနေပါတယ် UMF CCI ကုန်သည်ဆက်မှုလုပ်ငန်းရှင်တွေဘက်ကတော့ပို့ကုန်မြင့်တရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သည်လုပ်ငန်းတွေကိုကာဝယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုမယ်ဆိုပြီးနိုင်ငံတော်အစိုးရကိုကြံပေးတင်ပြထားကြပါမယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြပေးထားတာပါအခုကျမတို့အတန်လှည့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူဒူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
မြန်မာ့ကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုပြန်လည်အစားထုတ်ဖို့ကြိုးပမ်းနေချိန်မှာပဲအဖွဲ့ဝင်အမေရိကန်နဲ့ကနေဒါနိုင်ငံကစစ်ဆန်ညှိနှိုင်းသူတွေဝါရှင်တန်မှာအသေးစိတ်ဆွေးနွေးညှိနှိုင်းနေပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဒီသတင်းပတ်တဲ့ရရှိခဲ့ပြီးနောက်မှာပဲကနေဒါနိုင်ငံနဲ့ဆက်လက်ဆွေးနွေးနေကြတာပါ။ကွလန်ဒူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကင်းကိုခုန်ပြတဲ့အောက်မေ့ဝယ်အခမ်းအနားတွေကိုနှစ်ပေါင်း30ကျော်လွတ်တော်မှာသူကိုစားပြုခဲ့ရာအရီဇိုနာပြည်နယ်မှာဒီနေ့ပဲစတင်နေပါပြီ။ပြည်နယ်မျိုးတော့ဖီနစ်ခ်မျိုးကလွတ်တော်အဆောက်အအုံမှာတည်ထောင်အခမ်းအနားတစ်ခုကျင်းပပြီးခုန်ပြသွားမှာပါ။ဒီနောက်မှာတော့အများပြည်သူကိုကာရဝါပြုခွင့်ပေးမှလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার အရေးဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်ပြီးရပိုင်းချက်မှာပဲတောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေရှင်းနေထဲမှာပြန်ဆောက်ဖို့စဉ်းစားနေတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇွန်လတည်းစင်ကာပူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကရေဘူးရဆန်ဆန်ဂရီပေးပြောဆိုခဲ့ပြီးနောက်မှာပဲသမ္မတထရန့်ကပူးတွဲစီရေးလေ့ကျင့်မှုတွေကိုဆန့်ကန့်ထားမယ်အကြောင်းရုတ်တရက်ကြေညာထားတာပါမြောက်ကိုရီးယားပေါ်ယုံကြည်မှုပြသတဲ့အနေနဲ့ဒီနေ့ຫນွေရည်မှာပူးတွဲစီရေးလေ့ကျင့်မှုကိုဆန့်ကန့်ခဲ့တာဖြစ်ပေမဲ့အကန့်အသတ်မရှိရက်ဆိုင်မှုဂရီပေးထားတာမဟုတ်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီး James Mattis ကပင်ဂွန်စင်တာနာချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါမြန်မာနိုင်ငံကရက်စက်ကြံကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်အယက်သားစုရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအပြစ်မတင်သင့်တဲ့အကြောင်းအမေရိကန်ထိပ်တန်းလွှတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါးကျူးလွန်နေတာမှန်ပေမဲ့စစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားနိုင်တဲ့အခွင့်အာဏာမရှိတာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဝေဖန်မှုသူ့အနေနဲ့ဆန္ဒမရှိတဲ့အကြောင်းထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါရခိုင်ပြည်နယ်မှာပြည်ခရိုင်နယ်တဲပြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတွန်းလောက်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဆွဆွဲထားတဲ့အစီရင်ခံစာကိုမြန်မာဆွေရကပယ်ချလိုက်ပါတယ်ရခိုင်ပြည်နယ်မှာပြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ထိပ်တန်းခေါင်းဆောင်6ဦးကိုလူမျိုးတွန်းတပ်ဖြတ်မှုလူသားထုပေါ်ကျွလွန်နေရာဇဝမှုနဲ့စစ်ရာဇဝမှုတွေအတွက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ချက်လက်ရှာဖွေအဖွဲ့ကတင်းလာနေတဲ့အစီရင်ခံစာထုတ်ပြန်တောင်းဆိုထားတာ
ပါကျေးဇူးပါရှင်တဲ့ရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကအမတ်သိန်းကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပဲ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 71.25 ရို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.